တရားအာယုံပြုပူဇော်ကြနာယူကြတာပေါ့ယနေ့သာသနာတော်နှစ်2562ကောဇာတက္ကရာ1380ပြည့်နှစ်ဝါခေါင်လာဆန်း2ရက်ခရစ်နှစ်2018ခုနှစ်ဩဂုတ်လ23ရက်တနင်္လာနေ့ညချမ်းအချိန်ရန်ကုန်တိုင်းဒေသကြီးပန်းဟံမြို့နယ်ရေတာရှိရက်ွက်နန်းတော်လံဒီပတိကရောဆရာတော်ဘုရားကြီးတရင်သုံးတော်မူရာမဟာဝိသုဒ္ဓါယံပါဠိတက္ကသိုလ်ရွှေကျင်တိုက်သိကြီးအတွင်မှဇာတကပါဠိအထာဂရများမှလာသော950ဇတ်တော်များကိုဗုဒ္ဓဟောကြား950ဇတ်တော်များအမိဖြင့်တရားတော်ဟောကြားမှာဖြစ်ပါတယ်ဗုဒ္ဓဟောကြား950ဇတ်တော်များတရားတော်ကိုဟောကြားနာယူပူဇော်နိုင်ရအတွက်တန်တရားဆက်ဆက်တွင်ဒေါ်ဆက်ခေပူတော်မိဘဘောဘဆွေမျိုးများနှင့်ဥတင်စိုးတို့အားရည်စူး၍ဒေါ်လခင်သားသမီးမြေမိသားစုတို့ကအမတဌာနကုသိုလ်ယူကြပါတယ်ရိုက်ကူးရေးကိုတကဥချစ်ဆံမောင်ကတာဝန်ယူပြီးတော့မြန်မာပြည်၌သာမကကဘာရရကပါဤတရားတော်များကိုနာယူပူဇော်နိုင်ရအတွက်ဓမ္မတောင်းလို့အနာနဲ့စာမျက်နှာမိသားစုတို့ကလည်းအသုံးပြုခွင့်ပေးပြီးတော့မှအမတဒါနဓမ္မဒါနကုသိုလ်ယူကြပါတယ်။ယနေ့ဘုန်းကြီးများဟောကြားမှာကတော့ဖြင့်အပိုင်း73ဖြစ်ပါတယ်။ဥစွာပထမဇတ်တော်အမှတ်32နိစ္စဇတ်ကစပြီးတော့မှပူဇော်မှာဖြစ်ပါတယ်။ထိုဇတ်တော်များသည်ဗုဒ္ဓဝဆနာဘုရားဟောတရားစင်စစ်ဧကံမှန်တာဖြစ်တဲ့အတွက်ကြောင့်ဥစွာပထမဘုရားရှင်ကိုပူဇော်ရှိခိုးပါမယ်တရားလျှင်တပ္ပတိဒုက္ကရံကရံဘဝနဝတိတ်ကမမကတံကတံဒီလောကနာထံသူတမဟိတံဟိတံတမန္တဆက်ကုံပနမာမိတံမိတံတရားလျင်ရင်သွေးတော်ရာဟုလာပမာမချာတတ္တဝအများတို့၌တဏှာကျင်နာကြီးမြတ်သောမဟာကရုဏာဤတရားလည်းဖြစ်တော်မူဝေထသောတပ္ပတိခသိမ်းများစွာဖြစ်ဖြစ်သမျှသောဘဝခန္ဓာ၌ဒုက္ကရံသာမန်လူတို့ပြုနိုင်ဘူဝေကြံတွေးယုံမြမဝွင့်ကြသည့်ကိုယ်ကာယခန္ဓာပြည်ရွာသားမယဥ္စာအားဖြင့်ငါးပါးပေါင်းစုစွန့်ခြင်းကြီးစသောကောင်းမှုကိုကရံကောင်းစွာအသင်တရာပွင့်၍ပြုကျင့်တော်မူပြီးထသောဘဝနဝတိတ်ကမံမရဏံဗျာတိစာတိစရာမြာစွာတောင်းတောင်းငမံငစင်းစသောဖေးအပေါင်းတို့၏ခိုးအောင်ဒီနေရာလွန်စွာနှကျေဘဝသုံးပါးတည်ဟုသောသမုတ်ပင်လေမှရှင်းသွဲမဲ့ကင်းသင်္ဘောရင်ကိုဆက်တင်တုံမြောက်နိဗ္ဗာန်ရောက်အောင်ကူးမြောက်တော်မူပြီးထသောအဂတံသုံးတပ်ပုံခေဝေကဲလွန်ထူးမြတ်သည့်ဖရာဖြစ်သောဂတံရောက်တော်မူပြီးထသောဒီလောကနာထလူနတ်ပြမသရဝကပင်အမင်းမင်းတို့ဝါစင်ဥခခိုလုံးရရာသမ္မာသံဗုဒ္ဓအစစ်သုံးလောကလုံးရဲ့ဆင်းရဲလည်းဖြစ်တော်မူပြီးထသောသူတမဟိတံလာဘလာဘစသည်ရှင်မျိုးလောကရန်လေးစိုးတို့သည်တိုက်ချိုးမရမြဲခိုင်တည်တံသောတမဟာဒီလည်းရှိတော်မူဝေထသောဟိတံလူနာမြမသရဝမြသုံးဘုံသားတို့၏စီဝါချမ်းသာမင်္ဂလာကိုမချာနေညဆောင်တော်မူဝေထသောတမန္တဆက်ကွန်ဝန်းကျင်ပတ်ချုံတရားပုံကိုအကုန်မြင်သည့်သဗ္ဗညုတဉာဏ်တော်လည်းရှိတော်မူဝေထသောအာမိတမနိုင်အမရှင်သာဖျာပြာဝဝပညာသီလစသောဂုဏ်တော်ကိုလည်းရတော်မူဝေထသောတံဗုဒ္ဓံထိုသို့သောဂုံစိန်ထုံကျော်ဟိထိုဖျာရှင်ကိုရောမြတ်ကြီးကိုမယံတရားဟောတရားနာဖြစ်ကြပါကုန်သောတပည့်တော်တို့သည်ဗနမာမိဗနမာမကိုနှုံနှလုံးသုံးမပြောင်းပြော့မှန်ကိုလျော့၍ကရောမြတ်နိုးရှိခိုးကြပါကုန်၏မြတ်စွာဘုရားမြတ်စွာဘုရားအလုံးမဲ Bwa mye pye te dai me, metta se ta, metta bwa wa me. Deya ho du, na jya du, shen lu tatwa dwi. Ta si jian ma bhi yan kwa, chen da jya ba si. Ma kao ma biu, kao na biu, ku yo nao ba chen da si. Go say shen len, be madan, e chen ja ba si. Nyama nenga adwin, si si damya, ananda tadwarwi. Kaba aya ya, si si damya, ananda tadwarwi. Ta si jamma, be yankwa, chen da ja ba si. Ma kao ma biu, kao na biu, ku yo nao ba chan ta si. Go se shun len, be ma dan, e chan ja ba si. Mo li man ya, e kan bwa liye, sa ba san yi, a tui dui ni, shui ngui yarana, bo miya ga pin. Myamma bhiwa boko amyato kabhadu kabhada tadwa amyato siwa pshoga laduga chanda jabase ta'u ta'u chichi nulaye shwimyu wanda ledwe kapshin tadana ajo loka ajo Tebu naimasi. Sajawala ananda. Sisi damya. Ananda tadwarwi. Tasi jamma. Piyankwa. Chanda javasi. Ma kao ma biu. Kao na biu. Kuyo nao ba chanda si. Go se shun len. Be madan, e chan ja ba si. Do ye midda, shen a wa chao, ka ba ye ye, ka ji dong pya, jo lwa ga pshin. Ka ba du miya, ka ba da rui, chan da si, e ye su pshan ba da di. Do ye midda, shen a wa, Daya ichan bazido. Toye mida shen awa kaba anan pian zido. Yeni ho jama abai sado sado ama tonze ni niza sakasa piroma puzo ma pibare. Yazo apia. ဟောကြားတဲ့ဇတ်တော်များဟာဘုရားရှင်ရဲ့အနိပါးမှာတင်ရှားရှိနေသောယဟန်တော်များကိုအများအားဖြင့်အခြေခံပြီးတော့မှဟောကြားခြင်းဖြစ်ပါတယ်အခုဒီနိစ္စဇတ်မှာလည်းပဲဘုရားရှင်ရဲ့အနိပါးနေတန်ဃာတော်များရဲ့အနေထားတွေကထူးခြားတဲ့အနေထားတစ်ခုကို ဖြစ်ပေါ်မှုကိုအကြောင်းပြုပြီးတော့မှဘုရားရှင်ကဟောကြားခြင်းဖြစ်ပါတယ်။ဘုန်းကြီးတို့ရှင်းနာမှာတုန်းကဒေဝတမ္မဇတ်တုန်းကပြောခဲ့တဲ့အရှင်မြတ်နဲ့ခတ်ဆင်စင်မှာပဲမြတ်စွာဘုရားတာဝတိဇေတွန်เจ้าမှာတရင်သုံးပြီးတော့နေတဲ့အချိန်တုန်းကဤနိစ္စဇတ်ကိုဟောကြားခဲ့ခြင်းဖြစ်ပါတယ်။ဒီအမျိုးကောင်းသားတယောက်ဟာဇနီးမယားတွေ စီဝါတွေထားပြီးတော့သာသနာမှာရောက်လာပါတယ်။သာသနာရောက်လာတဲ့အခါကျတော့သာသနာတော်ရဲ့အလုတ်ကပရိယတ်နဲ့ပฏิပတ်တဏီပြောရင်သိစရာနဲ့ကျင့်စရာကိုလက်တွေ့ကြကြကျင့်ရမှာ။ထိုယဟန်ကသာသနာကိုတရားတရားနဲ့ရောက်လာတော်လဲပဲလူဘဝရဲ့စီးစိမ်တွေကိုသူကမစွန့်နိုင်။ပစ္စည်းဥစ္စာကလည်းတကြွယ်ဆိုတော့ကြွယ်ဝချမ်းသာတော့ဘာလုပ်လဲ။ Jiang Yao La Re Ati Tua, Pisi Osa Re, Te Chong La Ro Da. နေစရာအစာအုပ်တွေစီမံပြောင်းချက်စရာမိဘဆောင်လေးနဲ့ထားစရာဗန္ဓာတိုက်တွေနဲ့အဲသူ့ရဲ့ကြွမှုလုပ်တွေခေါ်ပြီးတော့ကောင်းကောင်းမွန်မွန်ချက်ပြုစားတော့ဒီသင်္ကန်းဝဲတာကအစာအလိုနည်းတဲ့သဘောမဆောင်တော့ဘဲနဲ့မနဲ့တစုံညတစုံဖြစ်ဆိုတော့သူ့ဟာကလူကသာဝီနီးအရာယဟန်ဆိုပေမဲ့လို့စိတ်ကယဟန်စိတ်မဟုတ်ဘဲနဲ့ကာမခံစားတဲ့လူသားစိတ်ဖြစ်အဲ့ဒီခါမှာကျောင်းစင်လာပြီးတော့ကြည့်ကြတဲ့တက္ကဒကမတွေကတွေ့တော့သူကလည်းသင်္ကန်းနေအပြည့်စီသုံးဆောင်နေလှန့်ထားတာအာဒီသင်္ကန်းနေဘသူဟာလဲဟာကျုပ်ဟာပဲဟိုကရင်နေသုံးဆောင်နေဘသူဟာလဲကျုပ်ဟာပဲဘယ်ဟာဖြစ်ဖြစ်ကျုပ်ဟာကြာဟုတ်ဖြစ်သူဟာအဲ့လိုဖြစ်နေတာကျုပ်ဟာကြီးဖြစ်တော့ကဲတော့တာပေါ့ယဟန်တပါဥစ္စာကဟိုဘုန်းကြီးတို့သာသနာမှာလည်းငကူကပြောကြတာရှိပါတယ်ယဟန်မွဲလှဲတစည်းတိုက်ဆိုလို့အခုတော့လှဲတစည်းတိုက်မကတော့ဒိုင်နာနဲ့နှစ်စီသုံးစီတော့တိုက်ရမယ်ပြောသဘောဖြစ်သွားအေးအဲ့လိုမျိုးပေါ့အခုလည်းပဲထိုယဟန်ကဖះသက်ရှိထင်ရှားငုတ်တို့ရှိနေတာကြီးကိုသူကယဟန်ဝေ့ပြီးတော့လူစည်းစိမ်ပုံစံခံနေတော့အများကကဲရတာကဲရတဲ့ပုဂ္ဂိုလ်တွေဟာအများစုကတော့သာသနာဝန်ထမ်းယဟန်နေအကျင့်เนาะအကျင့်တရားမြင့်မားစေခြင်းနဲ့ဆန္ဒနဲ့ကဲရကြတာပါအရှက်ရပြီးတော့လူထွက်သွားအောင်သို့မဟုတ်သာသနာတော်ညှို့နှွမ်းသွားအောင်ကဲရကြတာမဟုတ်ပါဘူးယဟန်တို့ဟာအကျင့်တရားမြင့်မားပြီးတော့သာသနာကုန်ကျင့်ဆောင်နိုင်အောင်လို့သူတို့ရဲ့အရတ်တဖိုလ်ပန်းစင်မြန်းနိုင်အောင်လို့ကဲရကြတာပါအခုလည်းပဲအဲ့ဒါလိုကဲရခံရတဲ့အခါကျတော့အဲ့ဒါမြတ်စွာဘုရားစီကိုရောက်သွားတယ်အဲ့တော့ဘုရားကမေးတာဗောဟဲ့ယဟန်အသင်ဘာနာများစွာတင်စီထားတယ်ဆိုတာဟုတ်သလားစာထဲမှာဟိုကဘဟုဗန္ဓိကဘာနာများစွာရှိတယ်ယဟန်ဆိုတာဟိုမှန်ပါဘုရားတဲ့ဒီတော့မြတ်စွာဘုရားအေးငါဘုရားသာသနာဆိုတာအလိုနည်းတဲ့သာသနာကိုယ်ကုံကိုတရားနဲ့ဖော်ဆောင်တဲ့နေရာမှာအလိုနည်းတဲ့ဂုံနော်အကျင့်များကိုကျင့်သုံးတဲ့ဂုံကြိုးစားတဲ့ဂုံစိတ်ဉာဏ်အရမအလိုရှိတဲ့ဂုံဒီလိုကောင်းမြတ်တဲ့ဂုံနေနဲ့ကိုယ့်ကိုယ်ကိုထင်ရှားအောင်เนาะဒီလိုမကြိုးစားပဲနေတဲ့သင်ဟာအခုတော့ဖြင့်ဘာနာများစွာစုဆောင်းနေတယ်တဲ့တဲ့ပြောရရင်တော့ဗျာဓမ္မစုဆောင်းရမှာ तू ကဒဏစုဆောင်းနေတယ်လွဲချော်နေတယ်ဘုရားကအဲ့ဒါကိုတဲ့ပေးမှာတဲ့ပေးမှာယဟန်ဘဝဆိုတာကဒဏစည်းစိမ်နဲ့ခံစားဖို့ယဟန်ဘဝရောက်လာတာမဟုတ်ဘူးဓမ္မစည်းစိမ်ခံစားဖို့ရောက်လာကြတာဒီခါမြတ်စွာဘုရားကသူ့ကိုအဲ့ဒါလိုလဲတခါတည်းမိန်တော်မူလဲမူလိုက်ကေရောသူကဒေါသထွက်တော့တာအမျက်ဒေါသထွက်ပြီးတော့ဘာလုပ်လဲဘုရားရှိမှာတခါတည်းဣကတိကြီးဆွဲချလိုက်ဒါရှိတုန်းကဒေဝဓမ္မတုန်းကဆက်လောက်အဲ့လောက်ပဲရှိအခုကိုတော့ကြတာမဟုတ်တော့ဘူးယံဘုရားသင်းမိုင်မှာချုတ်ချပလိုက်တယ်ဖရာဖရာကြည်စမ်းဘုရားရှိမှာဣကတိရောသင်းမိုင်ရောချုတ်ချပြီးတော့မှအချီးနှီးဗျာရပြီးတော့ဒီလိုကျင့်ရမှာလားတဲ့ရွေးလိုက်သေးတယ်။ဩဖယားတော်ဖူရပါရဲ့စိတ်ကဖယားနဲ့မတန်ဘူးဖြစ်။အဲ့ဒီခါကျတော့ကျန်တဲ့ပုဂ္ဂိုလ်ရတဲ့ဟာဆစ်ဆုပ်စရာကွယ်ဒီကိုတော့နေပေါ့ယဟန်တံမဲ့ဖယားရှိတပ္ပညုဒညာရှင်တကိုတော့အနန္တဖယားသခင်ရှိမှဒီလိုကြည်စမ်းသူရက်ဆက်လိုက်တာလှုပ်ရဲလိုက်တာဆိုပြီးတော့နဘေးကဆက်ဆုပ်ကြတဲ့အခါမှာအဲ့ဒီယဟန်ကလည်းဝိုင်းကဲရုံတဲ့ဆိုတဲ့ဟိုကသူ့ဘယ်နေတာမလဲပြေးတော့တာပေါ့လူထွက်သွားပါတယ်လူထွက်သွားတယ်ဒေဝဓမ္မဆက်တော်ကလည်းမတူပါအသွားလေးပဲတူတယ်အဲ့ဒီခါကျတော့တန်ဃာတော်တွေကဒီယဟန်ကိုအခြေခံပြီးတော့မှပြောကြတာပေါ့ဩဒီယဟန်ဟာနော်ကြည်စမ်းဘုရားရှင်တတ်တော်ထင်ရှားဘုရားရှင်မှာဒီလိုတော်မှโอ้อีกทีเนี่ยตื่นมันชะပြီးတော့ဆက်ဆုပ်ဖွယ်အမှုရာအရှက်မဲ့လှုပ်ရဲလိုက်တာလှုပ်ရဲလိုက်တာဆိုပြီးတော့အဲ့ဒီယဟန်ရဲ့ဂုံကျေးဇူးမဲ့တွေကိုယဟန်နေကပြောနေတာဘုရားကသိတဲ့အတွက်ကြွသွားပြီးတော့မှအေးတဲ့ဒီယဟန်ဟာအရှက်မဲ့တဲ့အတွက်သာသနာတော်ဒီဟူသောယရနာတွေဆုံးရှုံးသွားပြီတဲ့သူဟာသာသနာယရနာတွေဖြစ်တဲ့သီလသမာဓိပညာတနည်းပြန်ပြောရင်မက်ယရနာဖိုးယရနာနိဗ္ဗာန်ယရနာတွေသူမရရှာတော့ဘူးတဲ့ဒီအတူပဲတဲ့သူဟာဟိုးအတိတ်တုန်းကလည်းပဲဒီလိုအရှက်မဲ့တဲ့အတွက်ကြောင့်မလို့အဋ္ဌိယရနာခေါ်တဲ့နော်အမျိုးသမီးမိမယရနာကိုလည်းပဲ tuwa song song ke bu le lo phaya ga de lo namai chang le lan chang atai sa lan atwe lan chang le pe lai do tan ga do di ga shao tha de atwe a di ma mya sa phaya ga ho di nit sa sa a lo mya sa phaya ga thu nit sa sa de ung ga ba phit de le ho loka yi ye tat mat che di ga shi de ho ga ba u ga so lo shin chin the di ha ตากองโนเยอฉิเลเจ้าโนเยเมนเนี่ยถ้าโลกะเยตมัจฉิติบ่แต่กะอานันดาสุเดงาหางาฤเดมาတော့เนาะราสาเวเดงาเมญีบ่เอเห็นตาจ้ะတော့อฉิณเจ้าရှိတယ်ငှက်အပေါင်းတို့ရဲ့သူကမင်းเนี่ยငှက်เมญีบ่အဲ့ဒါလို့ဖြစ်နေတဲ့အချိန်ကမှာအဲ့ဒီရွှေဟင်းသားမှာတမိတယောက်ရှိတယ်အင်မတန်ချောတယ်လှတယ်ပေါ့ ငယ်လေငှက်အလှပေါ့ဗျာလှတဲ့အခါကျတော့အဲသူ့ရဲ့ခမီးတော်ကြီးကငှက်မင်းကြီးဆိုတော့အေးငါသမီးနဲ့တန်နဲ့ပုတ်ခို့နော်ဒါငှက်မင်းကြီးရဲ့သမက်ဖြစ်မှာဆိုတော့ပြောရလို့ရှိရင်ရောက်ခမသည်ရင်သူကငှက်မင်းဖြစ်ခြင်းဖြစ်မှာဟုတ်အဲငှက်ရစာဖြစ်မှာပေါ့ဆိုတော့ကြိုက်နေတဲ့ပုဂ္ဂိုလ်ရွေးပါဆိုပြီးတော့အဲ့မှာကြောက်ဖြာကြီးတစ်ချက်ပေါ်မှာအဲတဲ့တယ်ပြောတော့ ဟင်းသာမာလီရဲ့ကျင်ရွေးပဲပေါ့ဗျာဟင်းသာမာလီရဲ့ကျင်ရွေးပဲအဲဒါလဲလောကတဘာဝရှိကြတာပဲအဲကြောက်ဖြာပေါ်မှာငှက်တဲ့ပင်စင်ကြတယ်ဘာလဲဆိုတော့ကျင်ရွေးပဲအဲ့ဒီကျင်ရွေးပဲမှာဟင်းသာမာလီကလာတဲ့ငှက်တွေကိုသူလိုက်ကြည့်တယ်ဘယ်လဲဘယ်ငှက်ကိုငါကျင်ရွေးရမလဲလူပြောပြောရင်ငါလင်ရွေးရမလဲပေါ့ ไล่ပြီးတော့ကြည့်လိုက်တဲ့ခါကျတော့သူ့မျက်စီရှေ့မှာဘာသွားတွေ့လဲဆိုတော့ဟင်းသာမျက်စီနဲ့ကြည့်လိုက်တဲ့ခါမှာအဲ့မှာဒေါင်းတကောင်ဒေါင်းဖို့ပေါ့ဒေါင်းထီပေါ့ကြည့်လိုက်တော့အော်ဒီဒေါင်းလှလိုက်တာခါတဲ့လေဆန်လေးတွေရာလဲလှကြောကုန်လေးတွေရာလဲလှအမီးလေးတွေရာလဲလှဟိုဗရမ ्या အဆင်းလိုပဲလို့စားရေးတောင်မန်လေးတွေအားလုံးမြင်ဘူးကြတာပဲအဲ့ဒီဥဒေါင်းကိုမြင်တဲ့အခါမှာသဘောကျတယ်ဟင်သာမှာမျက်စိနဲ့တဲ့အော်ဥဒေါင်းဟာငါရဲ့လင်ပဲငါရဲ့ကျင်ရပဲဆိုပြီးတော့ကျင်ရလိုက်တယ်အာအဲ့ဒါလို့လဲကျင်ရလိုက်ကိုကြံတဲ့ငှက်တွေကအဲ့ဒီဥဒေါင်းဖို့နာသွားပြီးတော့မှ လူတွေပြောသလိုနော်ဂုံယူဝမ်းမြောက်ကြောင်စကားပြောတာပေါ့နော်ကြည်စမ်းဗျာခမရပေါ့နော်မန္တမီကငှက်အပေါင်းထဲမှာခမရကိုမှရွေးလိုက်တယ်နော်ခမရကိုမှနှစ်သက်တဲ့ဂုံယူပါတဲ့ဘာညာဆိုတော့ဟိုဦးတောင်းငှက်ကနည်းနည်းဘဝင်လေးဆောင်းသွားမပြောခင်ကတလောင်းမဟုတ်ဘူးနဘေးကလာမြောက်ပေးလိုက်တော့အင်းနဲ့ငါအစွမ်းမမြင်ရသေးလို့ပါဒါတဲ့ငါအစွမ်းနာမြင်ရင်တော့သူတို့ငါ့ကိုပို့ပြီးတော့တောင်းမှအင်း ချီချူချအောင်ပါပေါ့နော်လူတွေပြောသလိုပေါ့ရေမချူရသေးဘူးပေါ့ဗျာချောပါတယ်ဆိုရေမချူရသေးဘူးအဲ့တော့ဦးတောင်းကဘာဘဝင်မြင့်သွားတော့ဆိုတော့အေးသူတို့ကငါရဲ့ရုပ်အလှပဲမြင်သေးတာတဲ့ငါရဲ့အကအလှလေးအင်းပြလိုက်အောင်မယ်ငါအစွမ်းဆိုပြီးတော့မှခါတဲ့ဘာညာပြောမနေဘူးအားလုံးလည်းသိပါတယ်ဒေါင်းဆိုတာဟာနော်အိုးဝေသံလေးနဲ့ကတယ်ဆိုတာဒေါင်းကအမတန်လှတာအဲအဲ့ဒီမှာဦးတောင်းငှက်က ကတော့ကတွေလှတော့လှတယ်ခက်တာကအလှမခံဘူးဖြစ်တယ်လှဲ့ချလိုက်တာနော်နောက်ကဖင်ဘက်ကလှဲ့မိသားပေါ့ဗျာစကားကြမ်းကြမ်းပြောရရင်တော့အဲ့လိုလှဲ့မိပြီးသားလဲဖြစ်ပြီးအရှက်ကွဲတော့တာအရှက်ကွဲတော့တာဥစဉ်တို့ရွှေကျင်ဆရာတော်ဘုရားကြီးရဲ့အဆုံးအမတွေဆိုတာရှိတယ်ရွှေကျင်ဆရာတော်ဘုရားကြီးရဲ့အဆုံးအမတွေမှာဟိုဥပမာလေးတွေနဲ့မိန့်ခဲ့ခမ်းမှာပါတယ် ဥတောင်းငှက်အကကောင်းတော်လဲစအိုးပေါ်၍အဆိုးအမိခံရသည်တဲ့ဒါရွှေကျင်ဆရာတော်ဘုရားကြီးရဲ့အဆုံးမှာတဲ့ပါပါတယ်အခုလည်းပဲသူကကလိုက်တာဟိုဖုံးလွှမ်းထားတဲ့အရှက်เนาะအကြောက်ဖြစ်ရမယ့်အရာကဖော်ပြသလိုဖြစ်တော့အရှက်ကွဲတော့တာအရှက်ကွဲတော့သူ့ရောက်ခမလောင်းကြီးပေါ့ဗျာရောက်ခမမဖြစ်သေးဘူးရောက်ခမလောင်းကြီးဖြစ်တဲ့ဟင်းသာမင်းကအရှက်ရသွားတယ်ကြည်စမ်းကြည်စမ်းဒီဥတောင်း เนาะသူ့ကိုကြည့်ရတာတော့မှန်ပါတယ်လှပါတယ်ဒါပေမဲ့လို့ကလိုက်တဲ့အတွက်အလှပြက်ပြီးတော့မှအရှက်မဲ့သွားတယ်ဆိုပြီးတော့မှအဲ့ဒီမှာဟိုရောက်ခမလောင်းဖြစ်တဲ့ဥတောင်းကြီးကနေပြီးတော့အဲ့ဒီမှာ သူသမီးနဲ့မပေးစားနိုင်တော့ဘူးဟေးဆိုပြီးတော့မှလူပုံအလဲမှာကြည်ညာလိုက်တယ်ရုဒံမနှုံညာရုစီရာစပိဋ္ဌိဝေလူရိယဝန္နုပနိဘာသကီဝါဗျာမမတ္တာနိစာပေခုနာနိနစ္စေနဒီတရံနောတဒါမိကြည်ကြည်ပါပြောလေနော်မောရဥတောင်တေသင်ဤရုဒံတွန်တန်လေးကလည်းမနှုံညာချိုမြိန်သားရပါれအေးဟဲ့ဥတော်နဲ့မင်းတွန်တန်ကချိုပါတယ်ကွာတဲ့ပိဋ္ဌိစာမင်းရဲ့ကြောက်ကုန်းကလည်းပဲရုစီတာအမတန်အယောင်အသွေးဆုံးပြီးတော့နှစ်သက်ပွဲကောင်းပါれဂီဝါစာလေဇံလေးတွေကလည်းဝေလူရိယဝန္နုပနိပါကြောင်မြဲရွယ်အစင်းမြညိုအစင်းနဲ့တူပါれအေးပေခုနာနေစာမင်းရဲ့မြည်စံတွေကလည်းဗျာမမတ်တာနိတလန်းမြရှိပါကုန်၏အလားလေးတွေနဲ့တော့ဂုံဖော်လိုက်တယ်လာပြီနစ်စေနာမင်းကအပျော်ကြီးပြောပြီးတော့ကလိုက်တဲ့အတွက်ကြောင့်တေသင်အားမမငါဤဒီတဒံသမီးကိုနောတဒါမိမပေးနိုင်တော့ဘူးအယထရစကားလို့ဆိုရင်တော့ထိုင်နေအကောင်းသားထတော်မှာအကျိုးမှန်သည့်အရှက်ကွဲတော့လားဟင်းသာမင်းကသူ့အရှက်ကွဲရခေါင်းလားဆိုပြီးတော့မှအဲ့ဒီနော်ဒေါင်းကိုဗျာအကကောင်းမယ်မယ်လို့နော်မပေါ်တဲ့နာပေါ်လိုက်တဲ့ပေါ်လိုက်တဲ့ဒေါင်းအဲ့ဒါသမက်မတော်ဆက်တော်ပဲနဲ့သူ့ရဲ့တူဖြစ်တဲ့ဟင်းသာငယ်လေးနဲ့ပဲသူသမီးဟင်းသာမကိုပေးစားလိုက်တယ်တဲ့အဲ့ဒီမှာဥဒေါင်းငယ်လေးပဲဟင်းသာမရကိုဟင်းသာမကိုမရတဲ့အတွက်ကြောင့်အရှက်ကွဲပြီးတော့မှတခြားနေရာပြန်သွားတယ်တဲ့ဟင်းသာမင်းလည်းသူ့နေရာသူပြန်မှာပေါ့အဲ့တော့ဒီဇာတော်ကိုကြည့်လိုက်တဲ့အခါတမန်အဖြစ်ကြည့်ရင်တော့ဒါတရိစ္ဆာန်ကြီးရဲ့အနေအထားကိုပေါ်ပြတယ်လို့ဒီလိုပြောလို့ရတယ်။တကယ်ကြည့်လိုက်မယ်ဆိုရင်တော့သဘာဝကတရိစ္ဆာန်လောကမှာပဲဖြစ်စီလူလောကမှာပဲဖြစ်စီအရှက်အကြောက်ရှိရမယ်။ဒါလေးသတိထားရ။ဘုန်းကြီးတို့ရှေ့မှာတုန်းကဒေဝဒူတာဇတ်တုန်းကလည်းပဲပြောခဲ့ပါတယ်။လောကပါဠတရားဆိုတာဟာဟိရိနဲ့ဝတ္တပပဲ။ဒီဟိရိနဲ့ဩတ္တပမရှိတဲ့အဖွဲအစည်းဟိရိနဲ့ဩတ္တပမရှိတဲ့လောကကြီးဟာပျက်စီးမှုကိုဥတည်နေတာပဲအဲ့တော့ဟိရိအရှက်ဖြစ်ဖို့ဘာလုပ်ဖို့လိုတယ်လဲဆင်ကျင်ဖို့လိုပါတယ်ထာဇာတိကိုယ့်ရဲ့အမျိုးဆက်ကိုဆင်ကျင်ပါဒီလိုပါပကရဏမကောင်းမှုလုပ်တယ်ဆိုတာနော်အမျိုးဆက်ညံ့တဲ့အလူတွေအလုပ်ပဲအဲထားပါတော့တန်ငါသေးဒီအလုတ်ပဲငါလိုပုဂ္ဂိုလ်လှုပ်ရှားလားဇာတိတက္ခဝရဩဒီလိုမကောင်းမှုပြုလုပ်တယ်ဆိုတာအရွယ်မရောက်သေးတဲ့ကလေးငယ်ဒီအလုတ်ပဲငါလိုအရွယ်ရောက်ပြီးသူလှုပ်ရှားလားခဲ့ဒါဆိုရင်မိမိတို့ဆင်ញံကြီးကိုယ့်အသက်နဲ့ကိုယ့်အရွယ်နဲ့ကိုယ့်အကျင့်နဲ့ဆင်ញံကြည့်လိုက်ဟိရီတရားအရာငါအရွယ်ရောက်ပြီလားတချို့ကသဘင်မွေးတာခေါင်းဖြူးနေတာအသက်တော့အရွယ်ရောက်တယ်အရှက်ကအရွယ်မရောက်သေးဘူးဖြစ်ပုံကအဲလိုဖြစ်နေတာအသက်တော့အရွယ်ရောက်တယ်အရှက်ကအရွယ်မရောက်သေးဘူးအရှက်ကမရှိဘူးတဲ့လေပြောရရင်တော့ပြောရမှလည်းသူမရှက်ဘူးဟိုဘုန်းကြီးတို့ကြာဘူးသလိုပေါ့နော်ဟိုမန္တလေးတခါတည်းကိုရင်ကြီးကနော်ကိုရင်ကြီးပန်တီးကနန်းတော်သွားရင်နဲ့ကုရီတက်ခြင်းတဲ့အခါကျတော့နန်းတော်သွားကုရီတက်ဆရာကလည်းမရှိတော့ဘာလုပ်တလဲဆိုတော့တပိတ်ကြီးတခါတည်းခေါင်းမှာမှောက်ပြီးတော့လမ်းဘေးမှာကုရီတက်တယ်တက်တော့မင်းသမီးတွေကမြင်တော့ဟင်းကိုရင်ကြီးကဟင်းဆိုပြီးတော့အကုန်လုံးကမကြည့်ရဘူးဟိုမှာကုရီတက်နေတဲ့ကိုရင်ကြီးကဘာမှမဖြစ်ဘူးအဲကြည့်တဲ့မင်းသမီးတွေကအဲဆိုပြီးတော့အကုန်လုံးထွက်ပြေးကုန်တာအဲ့ဒါဘယင်းနာရောက်ပြီးတော့သာသနာပိုင်စီရောက်တော့စစ်တဲ့ခါကျတော့ဟိုကပြောတာပေါ့ဒီကိစ္စအောင်းလို့မရပါဘူးအောင်းလို့မရတာဟုတ်ပါပြီဘာလို့လမ်းမေးမရှက်ဘူးလားကွင်ကြီးပန်တီမရှက်ဘူးလားဆိုတော့ရှက်တာကမျက်နာကရှက်တာတဲ့အခုတပိတ်အုပ်ထားတော့ရှက်တဲ့မျက်နာကဘာမှမဖြစ်တော့ဘူးအခုလည်းအဲ့လိုဖြစ်နေတာလူတွေကလေဟိုမျက်နာလေးအုပ်ပြီးတော့အရှက်မဟုတ်တာရှက်ရမယ်ဟာဒီကိုမရှက်ကြတော့ရှက်တယ်ဆိုတာအစ္ဆတကလာတာစာစာထဲမှာလည်းအထာကရာမှာလည်းတည့်ရိုက်ကိုရှိတယ် အစ္ဆတမှာဖြစ်တဲ့အချက်မရှိတော့ဘူးတဲ့ဒီဟင်းသာမင်းကနေပြီးတော့မှခုနတုန်းကဥထောင်းကိုပြောတဲ့တဲမှာအတွင်းမှာဖြစ်တဲ့အချက်လည်းမရှိတော့ဘူးအပြင်မှာဖြစ်တဲ့အကြောက်လည်းမရှိတော့ဘူးဒါကြောင့်မင်းငါသဖြင့်နဲ့မပေးစားဘူးလို့ပြောတာဒါကြောင့်မလို့ဘုန်းကြီးတို့တွေဟာအသက်တာအရွယ်ရောက်ရုံမကဘဲနဲ့အချက်လည်းအရွယ်ရောက်အောင်လုပ်ပါဇာတိဝရနောက်တစ်ခုကသူရဘာဝဒီလိုမကောင်းမှုဒုစရိုက်အကုသို့လုပ်တယ်ဆိုတာအားနေတဲ့ပုဂ္ဂိုလ်တွေတတ္တိမရှိတဲ့သူရဲ့ဘောကြောင်တဲ့ပုဂ္ဂိုလ်တွေအလုံးငါလိုတရားနာထားတဲ့ပုဂ္ဂိုလ်เนาะငါလိုဘုဟုတ္တရှိထားတဲ့ပုဂ္ဂိုလ်ပြောရလို့ရှိရင်ငါလိုတတ္တိရှိတဲ့ပုဂ္ဂိုလ်ဟာလုံးเสียလားနံပါတ်၄ကတော့ဘာဟုသ္စဘုဟုတ္တเนาะဘုဟုတ္တမရှိတဲ့ပုဂ္ဂိုလ်တွေအလုံးတရားမနာထားတဲ့လူတွေအလုံးဖရားမရှိတရားမရှိတဲ့ပုဂ္ဂိုလ်အလုံးတန်ခါအဆုံးမမရတဲ့ပုဂ္ဂိုလ်အလုံးငါလိုနော်ဘုသူတာရှိတဲ့ပညာရှိတဲ့ဆရာသမားတွေရဲ့တပည့်ကောင်းလှုပ်ရှားလာတလူတလူသွားတာသူကဒါကြောင့်မလို့ဟီဒီဆိုတဲ့တရားကလည်းဆင်ခြင်ပြီးတော့မွေးရပါတယ်ဒီအတူပဲဩတ္တမဆိုလို့ရှိရင်လည်းပရိသတ်ကအပြင်ဘက်မှာကိုယ်ဖေးမှာရှိနေတယ်ဩငါပဝန်းကျင်ကအကဲ့ရဲ့မခံရအောင်ပဝန်းကျင်ကိုကြည်ပြီးတော့အကြောက်တက်ကလေးတွေကိန်းပြီးတော့မှဒါမကောင်းမှုသူစရိုက်ဆိုတာရှောင်ကြရတာနော်ဘုန်းကြီးတို့နည်းနည်းလေးကြော်ပြောမယ်ဆိုရင်တော့စာခပြထားတဲ့ဟိရိနဲ့ဥတ္တပါ့ထထာလီနီအထကရာမှာပြတဲ့အထဲမှာတန်လုံးလေးနှလုံးပြတန်လုံးလေးနှလုံးမှာတစ်လုံးကအေးလုံးလေးတစ်လုံးကအပူလုံးလေးအဲ့ဒါကိုကြည့်လိုက်တော့အေးလုံးမှာကမစင်နေလိမ့်ကြံပေးလို့အမြင်လည်းမလာဘူးအနံ့လည်းမလာအဲပူတဲ့အလုံးကလည်းပဲပူလိုက်တာမှဘယ်လိုမှမကိုက်နိုင်အောင်ကိုလောလောပူတယ်ခေါ်တော့အဲ့ဒါဟာညံရှိတဲ့ပုဂ္ဂိုလ်ဒီကြိုင်စမ်းညာအအေးလုံးကြိုင်မလားအပူလုံးကြိုင်မလားဆိုတော့တလုံးမှသူမကြိုက်ဘူး။ဘာကြောင့်လဲအအေးလုံးကလည်းအေးတယ်တာပြောတာမစင်နေရှိတော့သူဆက်ဆုပ်တယ်လေမကြိုက်ဘူး။အပူလုံးကလည်းပဲဒါတော့ဘူးနေဘယ်လိုမှကြိုင်လို့မရဘူး။အဲ့ဒါပါပဲတဲ့။ကိုယ်တန်တန်မှာအရှက်တရားကိုမွေးပြီးတော့မှကိုအရှက်ကိုကိုစောင်းလျှောက်ပြီးတော့မှနေတဲ့ပုဂ္ဂိုလ်များဟာအအေးလုံးကိုမကင်တယ်လို့ပဲအကုသို့ထုစရိုက်တည်းမပြုပါဘူးတဲ့အရှက်ဆိုတာနှလုံးသားတွေကလာတာအခုနကိုရင်ကြီးပြောသလိုမျက်နာမှာမှို့ဘူးဒါကအပြင်ကအမြင်ပြောတာတကယ်ရှိရမှာကအရှက်ကပိုက်ထဲမှာနှလုံးသားထဲမှာအစ္ဆတမှာရှိရအဲခုနအပူကိုကြောက်တယ်လို့အကုသို့ဆိုတာသူစရဲဆိုတာလေဟွတ်တပါကကြောက်လန့်ပြီးတော့ကိုဒါလို့ရတာလောကထဲမှာတွေးတာပေါ့သူကအတ္တဓိပတိတို့လောကဓိပတိတို့ရှိတဲ့ထဲမှာနော်အော်လောကထဲမှာတကောရှင်နေရှိတယ်ဒေဝစကုအဘိညာရတဲ့ပုဂ္ဂိုလ်တွေရှိတယ်ပရစေတဝိဇာရဏညာသူများစိတ်တည်တဲ့ပုဂ္ဂိုလ်တွေရှိတယ်ငါပြုတာသူတို့သိတယ်သိရင်ငါအကဲခံရမယ်ဘုရားသားတော်ယဟန်တော်ဖြစ်ပြီးဒါလို့လို့ရသလားအစတည်ပေါ့ဘုန်းကြီးတို့ဘသူပဲဖြစ်ဖြစ်ကိုယ့်ရဲ့ဘဝမှာအရှက်နဲ့အကြောက်ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာကုသိုလ်တရားတိုးပွားပါတယ်အကုသိုလ်တရားနည်းပါးပါတယ်အရှက်အကြောက်ပျောက်တဲ့ပုဂ္ဂိုလ်ဟာပြောရရင်တော့ရှင်ယဟန်ဖြစ်စီလူဖြစ်စီအကုသိုလ်တိုးပွားပြီးတော့ကုသိုလ်တွေရှာပါနေမှာပါပဲလူပြောပြောရရင်တော့အရှက်အကြောက်ရှိတဲ့ပုဂ္ဂိုလ်ဟာကုသိုလ်ကျွယ်ဝချမ်းသာပါလိမ့်မယ်အရှက်အကြောက်မရှိတဲ့ပုဂ္ဂိုလ်ဟာကုသိုလ်တရားဆင်းရဲပါလိမ့်မယ်။ဒါကြောင့်မလို့ဒီဇတ်တော်ဟာတရိษံတို့ရဲ့ဘဝဒီဟင်းနာမာလေးမရအယုံလေးတင်မဟုတ်ပါဘူး။ချဲ့ကြည့်ရင်ကြည့်တော့အင်မတန်ကျေဝန်းတဲ့အထိပ္ပယ်တွေကိုမိမိတို့သိနိုင်ပါတယ်။အဲ့ဒါလို့လည်းမြတ်စွာဘုရားကဇတ်တော်ပေါင်းလိုက်ပါတယ်။အဲ့ဒီတုန်းကနော်မိမယရဏမရလိုက်တဲ့ပုဂ္ဂိုလ်ဟာအခုသာသနာတော်ကယရဏဆုပ်ယုပ်ပြီးတော့လူထွက်ပြေးတဲ့ပုဂ္ဂိုလ်ပါပဲလို့ဥတော်ပံမှာရှက်ကြောက်กว่าကညာလက်ကြီးပြဲဒါနစ္စဇတ်တော်ဖြစ်ပါတယ်ဘုန်းကြီးတို့ဇတ်တော်အမှတ်33တန်မောဓမာနဇတ်ကိုဆက်ပူဇော်มาဖြစ်ပါတယ်ထိုဇတ်ဟာလည်းပဲမြတ်စွာဘုရားเนาะဒီလက်ရှိအနေထားအဖြစ်ပြောမယ်ဆိုရင်တော့ကပိလောပြည်ညောထာယုံចောင်းပေါ့เนาะအဲ့ဒီចောင်းมาနေတုန်းကနေပြီးတော့ဟောခဲ့တာပါအဲ့ဒီမှာအထာဂရာကပြောတာကတော့ဖြင့်ဒီခေါင်းမှုပစိုးကိုစွဲ၍ဖြစ်တဲ့ခိုက်ယံ ကောင်းကူဆိုတာရေခတ်တဲ့အခါရေအိုးရွက်တဲ့အခါအောက်ကနေခုတဲ့ကောင်းကူလေးအဲ့ဒီကောင်းကူနော်ရံပွဲပေါ့ကောင်းကူပစိုးရံပွဲအကြောင်းပြုပြီးတော့မှဒီဇတ်တော်ကိုဟောတယ်လို့ဒီလိုလေးလာတယ်အညွှန်းကဘာပါလဲဆိုတော့ဟိုးအတိတ်နိဗ္ဗာန်မှာရှိတဲ့ကုနာလဇတ်အဲ့ဒီကိုလှမ်းညွှန်းပါတယ်ညွှန်းတဲ့အခါဘုန်းကြီးတို့အတိတ်နိဗ္ဗာန်ကလာတဲ့ကုနာလဇတ်ကိုကြော်ပြီးတော့မှဘုန်းကြီးတို့လေးလာပါတယ်လေးလာတဲ့အခါမှာသူကအဖွင့်ကနှစ်ခုဖြစ်နေတယ်ရှေ့ကအဖွင့်ကတော့အားလုံးကြားကြဘူးတဲ့အတိုင်းဒီတာကီမျိုးတွေနဲ့နော်ကောလီယာမျိုးတွေနဲ့ရေလူတဲ့ကိစ္စပေါ့နော်အဲ့ဒါကိုအခြေခံပြီးတော့မှအဲတစ်ဖက်နဲ့တစ်ဖက်တာကီမျိုးနဲ့ကောလီယာမျိုးတွေရံပွဲဖြစ်တယ်ပေါ့နော်အဲတဖက်ကကြတော့ဘာလေးပြောထားတော့ဆိုတော့ဒီရေခတ်တဲ့เนาะအမျိုးသမီးတွေပေါ့နှစ်ဖက်ကရေခတ်တဲ့အမျိုးသမီးတွေသွားပြီးတော့အဲ့ဒီမှာစုံညတဲ့အခါခေါင်းကူကလေးကိုချပြီးတော့သူတို့စကားတွေပြောကြရင်းနဲ့အပြန်မှာခေါင်းကူယူတဲ့အခါတယောက်သောပုဂ္ဂိုလ်ရဲ့ခေါင်းကူကိုတယောက်သောပုဂ္ဂိုလ်ကမှားပြီးတော့ယူလိုက်မိတာယူလိုက်မိတာကိုဒီဘက်ကပုဂ္ဂိုလ်ကအင်းငါခေါင်းကူဘာလို့ယူရတာလဲဘယ်သူဘယ်ညာပြောတော့အဲကျမမှားပြီးတော့ယူမိတာပါနော်ဆိုပြီးတော့ပြောတာဒါပေမဲ့လို့မရဘူးဟိုဘက်ကပုဂ္ဂိုလ်ကမကြေမနှက်တည်ဖြစ်နော်ဒီတာကီမျိုးနဲ့တာကီမင်းရဲ့ကျွန်မတွေနဲ့ကောလီယာမင်းရဲ့ကျွန်မတွေစတာကတော့ဘာမှမဟုတ်ဘူးအဲ့ဒီခေါင်းကူကလေးမှားယူလိုက်မိတာကိုမကြေမနှက်ဖြစ်ပြီးတော့မှရန်နေဖြစ်လိုက်တာနောက်ဆုံးကြတော့အဆင်စင်တက်သွားလိုက်တာကျွန်မတွေကနေသူတို့ရဲ့အဆင်အထက်ကခေါင်းဆောင်နေအဲ့ဒီကနေရွာသားတွေအဲ့ဒီကနေအမတ်တွေအိမ်ရှင်မင်းတွေရောက်နောက်ဆုံးရတော့နှစ်ဖက်စစ်တွေရင်ဆိုင်ပြီးတော့ထိုးတမ်းမဲ့အဆင်ကိုရောက်သွားတယ်ဒီလိုဖွင့်တာလဲပါတယ်အဲ့ဒါကိုတော့အထာဂရာဆရာကအပရိပေါ့နော်တခြားသောဆရာတွေကအဲ့လိုဆိုပါတယ်တဲ့ဒါပေမဲ့လို့လည်းပဲရှိရှိသောအထာဂရာတွေပေါ့နော်မဟာအထာဂရာတွေပေါ့အဲ့ဒီမှာအများဆုံးလာတာကတော့ဖြင့်အခုနဘုန်းကြီးတို့ပြောလိုက်တဲ့ရေလူတဲ့ရောဟိနီမြစ်ကရေလူတဲ့ကိစ္စကနေအခြေခံပြီးတော့မှရံပွဲစတယ်လို့ပြောပါတယ်နော်ဒါကြောင့်မလို့ဘုန်းကြီးတို့အဲ့ဒီရေလူတဲ့ဟာကိုတော့ဖြင့်နောင်ရောက်တဲ့အခါကျတော့မှပဲပူဇော်ပါမယ်အကြံမြင်ပြောမယ်ဆိုရင်တော့အခုနပြောသလိုပဲရေလူကြတာပါပဲရေလူတယ်ဆိုတာတာကီမျိုးနဲ့ကိုလီယာမျိုးတွေဟာအဲ့ဒီနှစ်နိုင်ငံကြားမှာရှိတဲ့ရောဟိနီမြစ်ရေကိုယူပြီးတော့မှကောက်စဘာတွေစိုက်ပျိုးရင်းနဲ့နလီယုံလာရေရှားတဲ့အခါကျတော့သူ့ဘက်ကယူမဲငါဘက်ကယူမဲနဲ့အငင်းပွားရင်းနဲ့နောက်ဆုံးအဲ့ဒါနှစ်ဖက်စစ်တီတွေပြင်ကြတယ်နှစ်ဖက်စစ်တီတွေပြင်ကြတဲ့အခါမှာမြတ်စွာဘုရားကသိတော်မူတဲ့အတွေ့အေးငါသွားရင်ငြိမ့်မလားမငြိမ့်ဘူးလားဟာငြိမ့်နိုင်တယ်လို့သိပြီးတော့မြတ်စွာဘုရားကအဲ့ဒီမှာကြွပါတယ်ကြွပြီးတော့မှမြတ်စွာဘုရားကအဲ့ဒီမှာမေးပါတယ်သင်တို့ဒီနေရာဘာအတွက်ရောက်လာတာလဲနှစ်ဖက်မင်းနေမေးတဲ့အခါတပည့်တို့ဟောဒီမြစ်လာကြည့်တာလည်းမဟုတ်ပါဘူးဘုရားတပည့်တို့မြစ်ရေချိုးဖို့လာတာလည်းမဟုတ်ပါဘူးတဲ့တဲ့ပြောရရင်တော့တပည့်တို့ရေအကြောင်းပြုပြီးတော့မှစစ်ပွဲဆင်နွှဲဖို့လာတာပါဘုရားတဲ့ဒီအခါဘုရားရှင်ကမေးပါတယ်ကဲသင်တို့လူနေတဲ့သူရကျင်တယ်သူအရင်ယူမယ်ငါအရင်ယူမယ်ဆိုတဲ့ဟောဒီရေဘလောက်တန်တယ်လေတန်ဖို့နေပါပါတယ်ဖေဟာကဲမြေကတော့ဘလောက်တန်တယ်လေမြေကတော့တန်ဖို့များစွာတန်ပါတယ်ဖေဟာဟုတ်ပြီမင်းမျိုးကတော့ဘလောက်တန်တယ်မင်းမျိုးကတော့အဖို့အနက်ကထိုက်တန်ပါတယ်ဖေဟာအေးဒါဆိုလို့ရှိရင်ဘာမှအဖို့မတန်တဲ့ရေအကြောင်းပြုပြီးတော့မှအင်မတန်အဖို့အနက်ကထိုက်တန်တဲ့ကိုမင်းမျိုးဘဝမင်းတို့ရဲ့ဘဝဘာဖြစ်လို့ဖြစ်စည်းကျင်တာလဲ။เนาะခိုက်ရန်ပြုတဲ့အခါမှာစိတ်ချမ်းသာခြင်းဆိုတာမရှိနိုင်ဘူး။ခိုက်ရန်ပြုတဲ့အခါချမ်းသာဆိုတာမရနိုင်ဘူး။ဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီမှာဇတ်တော်၃ဇတ်ပေါ့နော်။ဒီကျိုးပင်ဆောင်နတ်နဲ့ဝန်နဲ့ရန်ညိုးဖြစ်လို့မလို့အဲဆင်းရဲတဲ့เนาะဖန္ဒနာဇတ်ဟောပါတယ်။ဒါတိရသက်ကနိဗ္ဗာန်ကြရင်လာပါလိမ့်မယ်။တခါနော်သူများစကားနားထောင်လို့ရှိရင်လွဲတတ်တယ်ဆိုပြီးတော့ကလေးဘွားတွေကကြားခဲ့ဘူးတဲ့နော်အုတ်ရှိပင်ကအုတ်ရှိသီးကြွေကြတာကို ကဘာပြေပြိုပြီးဆိုပြီးတော့ပြေးတဲ့ယုံအဲသူထိုးလိုက်တာလို့ခါတဲ့ယူစနာ၃တောင်အပြောကျဲတဲ့ဟိမနာတော်မှာတခါတဲ့သားကောင်နေပြေးလိုက်ကြပြေးလိုက်ကြပြေးပြေးဘာကြောင့်ပြေးမှမသိဘူးပြေးဆိုတိုင်းနဲ့ပြေးနေတာဒုက္ခတွေရောက်နောက်ဆုံးမဟာသမုဒ္ဒရာနဲ့ဆင်းပြီးတော့မှအဲ့မှာဒုက္ခကြီးစွာရောက်ကြတယ်ဒါဒုဒ္ဓရာဇက်စဒုက္ခနိဗ္ဗာန်မှာလာမှာပါအဲနောက်ဇက်တစ်ဇက်ကတော့ဖြင့်တခါတည်းအားငယ်တဲ့အားနေတဲ့ပုဂ္ဂိုလ်ကိုလည်းအထင်မသေးနဲ့လူတဘာဝကအထင်သေးတတ်တယ်သူတို့ကပြောကြတာကိုမင်းတို့ကတာကီမျိုးကိုမှီပြီးတော့မင်းတို့ကမန်းထောင်နေတာလားကွလေသမားချင်းချင်းပေါ့မင်းတို့ပြောတဲ့တာကီမျိုးဆိုတာခွေးတွေတရိစံတွေလို့နှမနဲ့အိမ်အောင်ပြူတာကွမင်းတို့တာကီမျိုးရဲ့လက်နဲ့တည်ဆင်းမြေဘူပါတွေတို့ကပါလုံးမာလဲဟွာကိုရီးယားဘက်ကပြောတော့တာကီဘက်ကလည်းပြောတာပေါ့အာမင်းတို့ကိုရီးယားမျိုးတွေဆိုတာအနုမျိုးတွေနှင်ထုတ်ထားလို့ကလောပင်အောက်သွားပြီးတော့နေရတဲ့เนาะကလေးကချေတွေသဘောပေါ့အဲ့ဒီပုဂ္ဂိုလ်ရဲ့ဆင်မြင်ပုံပါတွေတို့တော့ဘာလုံးမှလဲဆိုတော့နောက်ကြဟိုကလည်းအေးကွเนาะအဲနှမနဲ့ပေါင်းဖော်တဲ့တာကီမျိုးတွေရဲ့အစွမ်းတတိပြရကြီးသေးတာပေါ့ဟိုကလည်းအေးအနုမျိုးတွေရဲ့အစွမ်းပြရရတော့ပေါ့အဲဒါလို့ဖြစ်ကုန်တာเนาะတယောက်နဲ့တယောက်ပြောရရင်အထင်သေးကုန်ညတော့တာเนาะထိခိုက်ပြီးတော့ပြောကုန်ညတော့တာအဲ့ဒီခါမှာနော်အာနေတဲ့ပုဂ္ဂိုလ်ဟာလည်းပဲတခါတည်းရန်အာကြည့်တဲ့ပုဂ္ဂိုလ်ကိုနိုင်ပါတယ်ဆိုပြီးတော့နှံစုံငှက်ငယ်မလေးနဲ့ဆင်မြောင်ကြီးရဲ့ဇလံနှံစုံငှက်ငယ်မလေးကဆင်မြောင်ကြီးကိုနော်အနံယူသွားတဲ့ဇလံဒါလည်းပဲဘုန်းကြီးတို့လတုကိကဆာဆိုတာပင်စကနိဗ္ဗာန်မှာရှိပါတယ်အဲ့ဒါလို့ဇတ်သုံးဇတ်နဲ့ယံငိမ့်ပြီးတဲ့အခါမှာဘုရားရှင်ကအေးညီညွတ်လို့ရှိရင်ချမ်းသာတယ်ဆိုပြီးတော့မှနော်ရုခဓမ္မဆက်ကိုဟောပါတယ်ဘုန်းကြီးတို့ရှိရရုခဓမ္မဆက်ဟောခဲ့ပြီးသားပါဧကကနိဗ္ဗာန်မှာအဲနောက်တစ်ခုကတော့ပြင်ညီညွတ်တဲ့ပုံကိုယ်ကြီးဟာနော်နော်ကွဲပြားသွားပြီဆိုလို့ရှိရင်ဆင်းရဲတယ်နော်အဲညီညွတ်နေပြီဆိုရင်တော့ဘသူကမှဒုက္ခပေးလို့မရဘူးအဲတခြားမကြည့်နဲ့ငုံမင်းဆက်တာကြီးဆိုပြီးတော့မှအဲဝတ္တကဆက်ကိုဟောတာရှိပါတယ်အဲ့ဒီဝတ္တကဇတ်ဆိုတာဟာအခုပြောမယ်တန်မောဒမာနဇတ်ပါပဲနာမည်လေးကတော့ဝတ္တကဇတ်လို့ဖြစ်နေတာပါအဲ့ဒါကြောင့်မလို့အခုဘုန်းကြီးတို့ဟောမယ်တန်မောဒမာနဇတ်ဒီနော်တာကီနဲ့တာကီမျိုးနဲ့ကောလီယာမျိုးတွေရဲ့မညီမညွတ်ခိုက်ရန်ဖြစ်မှုအကြောင်းပြုပြီးတော့မှဟောကြားခြင်းဖြစ်ပါတယ်မြတ်စွာဘုရားကလည်းမိတ်ပါတယ်အေးဆွေတော်မျိုးတော်တွေကိုခေါ်တာပါခေါ်ပြီးတော့မှအေးဆွေမျိုးတွေအခုလိုခိုက်ရန်ဖြစ်နေတာဟာမတော်ဘူးရှေ့တုန်းကတိရစ္ဆာန်တွေတောင်မှနော်ညီညီညွတ်ညွတ်နဲ့ရန်သူကိုလွှမ်းမိုးပြီးတော့မှငြိမ်းချမ်းခြင်းရဲ့အရာသာကိုရရှိခဲ့ကြဘူးတယ်အေးခိုက်ရန်ဖြစ်တာဟာပျက်စီးခြင်းအကြောင်းပဲဘုန်းကြီးတို့စာမှာလည်းရှိပါတယ်ဝိဝါဒံဘယတော်ဒိဋ္ဌဝါတဲ့ရင်ကုန်ခိုက်ရန်ဖြစ်တာဟာဘေးခေါ်နေတာဘေးရောက်ခြင်းရဲ့အကြောင်းဘေးဆိုတာတဲ့တဲ့ပြောလို့ရှိရင်အမျိုးမျိုးသောဆင်းရဲဒုက္ခကြောက်စရာတွေရောက်လာတာလဲပြောလို့ရတယ်လို့လောကညီညွတ်တဲ့ပုဂ္ဂိုလ်တို့ရဲ့အောင်မြင်မှုတွေချမ်းသာမှုတွေကြွယ်ဝမှုတွေရနေပြီးတော့ဘေးရောက်ကုန်ပါတယ်ဘေးဆိုတာတော့ပြောရလို့ရှိရင်အောင်မြင်မှုတွေရဲ့ဘေးဘက်ကိုရောက်ကုန်တယ်ဆိုတော့မအောင်မြင်ဘူးပေါ့ဒေါင်ကပ်ပေါ့ဒါကြောင့်မလို့ဝိဝါဒံဘယတော်ဒိတ်တော်ညင်ခုံခိုက်ရန်ပြူတာဟာမညီညွတ်ချင်းဟာဘေးပဲတဲ့အာဝိဝါဒင်းစာခေမတော်နော်ခိုက်ရန်မရှိညီညွတ်ကြချင်းဟာခေမညင်အေချင်းရဲ့အကြောင်းညင်ချမ်းရဲ့ရာချင်းရဲ့အကြောင်းပဲဒါဘုရားဟောဒေသနာရှိပြီးသားအခုလဲမြတ်စွာဘုရားကအဲ့ဒီနော်နှစ်ဖက်သောမင်းတွေဆွေမျိုးတွေခေါ်ပြီးတော့မှနော်ညီညွတ်ရေးတရားဟောရတယ်အဲ့တော့တခါတည်းကျတော့ဘုန်းကြီးတို့စဉ်းစားကြည့်တာပေါ့နော်ဩကို့အမျိုးကဖျားဖြစ်ပါလေကဲနဲ့ပြောမရဆိုမရတွေကလည်းရှိသေးတယ်ပေါ့ဒါလိုပဲတခါတည်းကို့ဆွေမျိုးတွေကဘုန်းကြီးအာတကယ်စာတတ်ပေတာအကျော်ဆရာတော်ဖြစ်နေတာအဲ့ဒါဆွေမျိုးတွေကဖောက်ပြန်တဲ့လူကလည်းရှိတယ်ဗျာရှိတယ်ဗျာအော်ဘုန်းကြီးတို့သိတယ်တဲ့ဘုန်းကြီးတွေပါဆိုရင်သူ့အဖေနဲ့အမေတခါကြီးတခါမကြီးအတွက်သူကစိတ်ကိုအနှောက်အယှက်ဖြစ်ဘုန်းကြီးကပဲတဲ့ဘုန်းကြီးဖြစ်နေပြီတခါကြီးနဲ့တခါမကြီးကမတည့်ဘူးအဲ့လားတခါကြီးကလည်းတခါမကြီးကိုစကားမပြောဘူး ဒေဂမကြီးကလည်းဒေဂါကြီးစကားမပြောဘူးအဲ့လည်းဘုန်းကြီးပြောလည်းနားမထောင်အခုလည်းအဲ့လိုဖြစ်ဖယားမျိုးဆိုတာသူများတဲ့ပိုးကောင်းရမှာသူများတဲ့ပိုးတော်ရမှာအဲ့အခုဖယားမျိုးကရံဖြစ်ဖယားကပြောလို့လေအဲ့တော်တော်ပြောပြောယူနေရဖြစ်အဲ့အဲ့ဒီမှာမြတ်စွာဘုရားကစัจចောင်းလေးပြန်มาတယ်ဗာရာဏသီပြီးပြမတ်တာမင်းမင်းပြတဲ့အခါဖယားလောင်းကငုံမျိုးมาဖြစ်ပါတယ်အဲ့ဒီမှာအထောင်မကတော့ငုံအပေါင်းချန်ရန်ပြီးတော့နေတော့အဲ့ဒီမှာမုတ်ဆိုးကနေပြီးတော့ငုံနေကိုဖမ်းဖမ်းဖမ်းပြီးတော့မှတခါလဲငုံမုတ်ဆိုးကကြီးပွားနေတော့တာပေါ့အဲ့ဒါကိုတာမန်အားဖြင့်ကြည့်မယ်ဆိုရင်တော့ဒါငုံမုတ်ဆိုးနဲ့ငုံဖမ်းတာဘာမှမထူဆန်းဘူးအဲဘာဖြစ်လာလဲနော်ဖခင်အလုံးကစဉ်းစားတယ်အေးဒီတိုင်းသာဆိုရင်တော့ဒိုးအမျိုးတွေပျက်စီးနေပြီစူပေါင်းပြီးတော့မှအင်အားနဲ့တာနော်ဒိုးစူးစားမယ်ဆိုရင်ဟောဒီငုံမို့ဆိုးလက်ကဒိုးလွတ်နိုင်တယ်လို့အကြံရပြီးတော့မှငုံညီခေါ်အစီအဝေးခေါ်ပြီးတော့အေးဒိုးဒီတိုင်းသာသွားရင်တော့မို့ဆိုးရဲ့ကွန်စာမိပြီးတော့ငုံမျိုးပြိုးလိုက်မယ်ဒိုးအင်အားတွေကိုအလဟသအချီနီဒိုးအမျိုးနော်ဆုံးချုံကလည်းမဖြစ်ဘူးတို့ဘာလို့ကြမလဲမုတ်ဆိုးကနေပြီးတော့ကွန်နဲ့ပြစ်လိုက်တဲ့အခါမှာအားလုံးအဲ့ဒီကွန်ပေါက်ကလေးတွေတဲကိုခေါင်းလေးထဲပြီးတော့မှအားနဲ့เนาะအကုန်လုံးဟောဒီကွန်ကြီးကိုပိုက်ကွန်ကြီးကိုအပေါ်ကိုတို့ပြန်ကြမယ်တည်ဆောင်ကြမယ်တည်ပြီးတော့မှဆူးတွေခြုံတွေရှိတဲ့နေရာမှာတို့သွားပြီးတော့မှအဲ့ဒီမှာတင်လိုက်မယ်တင်ပြီးရင်တို့အောက်ကနေအရှိုးအရှိုးထွက်ပြီးတော့တို့ပြေးကြမယ်ဟာအားလုံးကသဘောကျကောင်းနေကောင်းနေဒီနီလန်ကောင်းနေဆိုပြီးတော့ဟောမိုးဆိုးကကွန်နယ်လဲပြေရောအာခါတဲ့ကောင်းကိုစီထွက်ပြီးတော့မှတခါတဲ့ငုံနေပြန်လိုက်တာမိုးဆိုးနောက်ကလိုက်ပြီးတော့လိုက်ဟိုရတော့ချုံမစူချုံမလဲရောက်ကောငုံနေရတခါတဲ့ထွက်သွားအဲ့ဒီမိုးဆိုးခင်ဗျာစူချုံကနေအဲကွန်ရှင်းနေရတာနဲ့အဲ့ဒီဘာကောင်းမှမရောက်ညနေမှပြန်ရညနေမှပြန်ရောက်တော့အိမ်ရောက်တော့တည့်ရလဲလက်ချီပလာတည့်ရလဲလက်ချီပလာမိမကစုပုတ်စုပုတ်လုပ်ပြီပေါ့ရှင်နေတိုင်းနေတိုင်းလက်ချီးပလာပြန်လာနေတယ်ရှင်ကကျမအပြင်တခြားမှာမယငယ်ထားပြီးတော့များသွားပို့နေသလားလုတ်ပုံကဗျာခွက်ကြရတယ်နော်ကာမမျက်စိနဲ့ရှိတဲ့လူကအတွေးကလည်းကာမပဲတွေးတာပေါ့နော်အော်တော်တယ်မှာအစင်မပြေလို့မရခဲ့ဘူးလို့မတွေးဘူးမယငယ်အိမ်သွားပေးသလားတဲ့အဲ့တော့ဟိုကလည်းမဟုတ်ပါဘူးကွာငုံနေကညီညွတ်နေတာကွာအရင်ကနဲ့မတူဘူးညီညွတ်နေတဲ့ခါကျတော့ငါကွန်တော်မှမနေလိုက်ပြီးတော့တော့ပြန်ဟိုဖြည့်ရှင်းယူနေရတာရှိပါတယ်ကွာမင်းစိတ်မပူစမ်းပါနဲ့မျက်နှာမသာမယားမဖြစ်စမ်းပါနဲ့ဒီငုံနေအမြဲတမ်းမညီညွတ်နေနိုင်ပါဘူးကွာတော့ခိုင်ရန်ဖြည့်ပြီးတော့ကွဲတဲ့ကာလလာအောင်ပါပါအဲ့ခါကျလို့ရှိရင်မင်းမျက်နှာကျွင်ပြအောင်ငါကျင်းနေအောင်ငုံနေများများဖမ်းခဲ့ပါမယ်ကွာစိတ်လျှော့စိတ်လျှော့စိတ်လျှော့ဆိုတော့ဒကမကလည်းစိတ်လျှော့တယ်ပေါ့နော်အဲ့ဒါလိုနေနေတဲ့အချိန်ခါမှာညီညွတ်မှုရဲ့ချမ်းသာနဲ့အသက်ဘေးကလည်းလွတ်မြောက်အားလုံးဟာညီညွတ်ချမ်းသာရှိနေတဲ့အချိန်မှာဟောတရက်လည်းရောက်ရောဗျာအစာရှာတဲ့ငုံအဲ့ဒါငုံတစ်ကောင်ကအောက်ကိုနားလိုက်တဲ့ခါမှာအောက်မှာအစာစားနေတဲ့ငုံတစ်ကောင်ရဲ့ခေါင်းပေါ်တက်နေမိသွားတယ်ဘာမောတက်နေမိတဲ့ခါကျတော့ဟိုငုံကမမြင်ဘူးလားကွာအဲလူတွေပြောသလိုပဲလူကမမြင်ဘူးလားအခုလည်းငါငုံကမမြင်ဘူးလားကွာပေါ့သူလည်းငုံကမမြင်ဘူးလားဆိုတော့ဟိုကလည်းဟာမတော်လို့နင်းမိတာပါအကိုကြီးရဲ့ပေါ့ဘာညာပေါ့ဘာအကိုကြီးတွေလို့နေရတော့နော်ပဲ့နေဒီလောက်တော့မျက်စိကဘာဖြစ်နေလဲညာဖြစ်နေမမြင်ဘူးလားဆိုတော့လူဆိုတာကက်တယ်ပထမတောင်းမှန်တယ်တစ်ချိန်နှစ်ချိန်သုံးချိန်တောင်းမှန်လို့မရရင်ဘာလဲကွာလို့တော့တာဒီကလည်းပြန်ပြီးတော့အဲ့ဒီမှာပြန်လှုပ်ပြီးတော့မှစကားကဘယ်ထွက်သွားတော့ဆိုတော့အေးပိုက်ကွန်ကြီးကိုပြန်နေတာမင်းအစွမ်းလားကွာငါအစွမ်းကွာငါအစွမ်းကွာမင်းအစွမ်းအာအဲ့ဒီကနေတခါတည်းကွဲသွားပြီအဲ့မှာကွဲသွားပြီအခုနောက်တုန်းကမုတ်ဆိုးပြောတဲ့စီရောက်တော့မယ်မုတ်ဆိုးကသူမယားကိုပြောတယ်တန်မောဒမာနာကိသန္တိဇာလမာရာယပခိနောယထာတိဝိဝတိတံတိတထာဧဟိန္တိမေဝတံဗတ္တိရှင်မတံမောဓမာနာဟောဒီငုံနေဟာညဉ့်ညွတ်နေကြတဲ့အတွက်ကြောင့်ပက္ခိနောငုံတို့သည်ဇာလံငါရဲ့မုတ်ဆိုးခွန်ရဲ့ကို အာဒါယာယူဆောင်ပြီးတော့မှကစ္ဆန္ဒီသွားကြကုန်၏ညီညွတ်တော်ရန်သူရဲ့လက်နဲ့ကိုတော်များဘာမှမဖြစ်အောင်တည်ဆောင်သွားနိုင်ကြတယ်ညီညွတ်ချင်းရဲ့စွမ်းအားကြောင့်ကွန်ရက်ဆိုတာတကယ်တော့အန်တရယ်ပဲဘာမှမဖြစ်အောင်သူတို့เนาะစွမ်းဆောင်နိုင်တယ်ဆိုတာညီညွတ်မှုကြောင့်တန်မောဒမာနာညီညွတ်လို့ယထာအကျင့်အခါမှာတေထုံငုံတို့သည်ဝိဝရိတန်တိခိုက်ရန်ဖြစ်ပြီးတော့မှညီညွတ်မှုပြည့်စည်ကြကုန်လိမ့်မယ်တထထိုခိုက်ရန်ဖြစ်ပြီးတော့မှကွဲပြားတဲ့ကာလမှာတေထိုငုံတို့သည်မေငါဤဝတ်သံအလိုတို့အေးဟိန်တိရောက်ကုန်ပါလိမ့်မယ်ဒါတစ်ဖက်ကကြည့်ရင်တော့ရန်သူကနေကျုံသွားတာပဲဤကွာငုံတို့ရေမင်းတို့ညီညွတ်နေတဲ့ရွေးတော့ငါကွန်စာမမိသေးဘူးပေါ့ကွာမင်းတို့ကွဲတဲ့ဒီနေ့ငါကွန်စာမိမှာပါမင်းတို့ငါအလိုလိုက်ရမှာပါเนาะဒီနေ့တော့တွေ့ကြသေးတာပေါ့ကွာဒါရန်သူကကျုံသွားတာဒီတိုင်းပါပဲအခုနပြောသလိုပဲအဲ့ဒါအမတ်တမဲ့ခေါင်းတက်နင်းမိတာကိုနင်းရခေါင်းလားဆိုပြီးတော့ဒေါသထွက်ရန်ဖြစ်ကြရင်နဲ့ဟောမင်းကြောင့်ငါကြောင့်ဖြစ်တာမုံဆိုးကနေပြီးတော့ပိုက်ကွန်နဲ့လဲတခါတည်းအုပ်ချလိုက်ရောဘလို့ဖြစ်ကုန်လဲအခုနာတုန်းကတဖက်နဲ့တဖက်ကအုပ်စုတွေဖြစ်သွားတာဘသူကမှားတယ်ဘသူကမှန်တယ်မဟုတ်တော့ဘူးငါလူမှန်တယ်ငါလူမှန်တယ်ဘသူမှားတယ်မှန်တယ်မစင်စားတော့ငါလူမှန်တယ်ပဲဘယ်ဘက်ကရမလဲဆိုငါလူဘက်ကရမယ်ဖြစ်ကုန်ဒါကကိုမှားတာမြတ်စွာဘုရားအလောင်းတို့ဟာတန်တရာဘဝကျင်လည်တဲ့အခါမှာလေဓမ္မဘက်ကရက်တည်ပါတယ်အဖေနဲ့အမေကြည့်လိုက်လို့အမေကအတ္တမဖြစ်နေတယ်အဖေကဓမ္မဖြစ်ရင်အဖေဘက်ကယက်တီတယ်ဒါကစကားအရာပြောတာတဲတဲ့ပြောရင်ဓမ္မဘက်ကယက်တီအဲအဖေနဲ့အမေမှာအဖေကမတရားတာဖြစ်နေတယ်နော်အမေကတရားတာဖြစ်နေတယ်ဆိုရင်အမေဘက်ကယက်တီတယ်ဒါကအမြင်အားဖြင့်အမေပြောတာတဲတဲ့ပြောရင်ဓမ္မဘက်ကယက်တီရဒါကြောင့်မလို့ဘုန်းကြီးတို့တရားနာတယ်တရားဟောတယ်တရားစာပေဖတ်တယ်ဆိုတာဟာဓမ္မအဓမ္မကွဲပြားယုံနေမဟုတ်ဘူးနော်ဓမ္မဘက်ကနေရေရေဝွန့်ဝွန့်ယက်တီရေအောင်အာမွေခြင်းဖြစ်တယ်အခုလည်းကြည့်သူငုံမှန်တယ်ငါငုံမှန်တယ်ဖြစ်ကုန်ပြီးတော့ဟောပိုက်ကွန်စာလည်းမိရောနော်စဉ်းစားကြည့်လေပိုက်ကွန်ကိုယုံရပြီဆိုတဲ့ဟိုကဘယ်လိုပြောမလဲခေါင်းလေးတစ်ခါတည်းစွတ်ပြီးတော့မှယုံရတဲ့အခါမှာတယောက်နဲ့တယောက်ထိခိုက်တကောင်နဲ့တကောင်ပေါ့နော်တယောက်နဲ့တယောက်မဟုတ်ဘူးတကောင်နဲ့တကောင်ထိခိုက်မိမှာပေါ့ခေါင်းလည်းတင်းနေမိမှာပေါ့တောင်မှန်ချင်းလည်းထပ်မှာပေါ့ဟောအခုနာပြောတယ်တယောက်နဲ့တယောက်ကွဲပြားတဲ့ရန်စားကရှိတော့ဟဲ့မင်းတောင်မီးရငါခေါင်းမရောက်နေနဲ့ဟာမင်းအမွေတည်းငါလေမင်းစုရဲဟောလုတ်ကုန်ပြီကဲစဉ်းစားကြည့်လေအတူယုံရမယ်ဆိုတဲ့အခါမှာတက်လည်းနင်းမိရင်နင်းမိမှာပဲတိုက်မိရင်လည်းတက်မိမှာပဲဟိုဒါကရန်ကိုကာကွယ်ပြီးတော့ရန်တွန်းလှန်နေတာလေကောင်းလေတဲ့နေမိမှာပဲအတောင်မှန်ချင်းလဲချိန်မိမှာပဲအမွေးရလဲစူးမှာပဲအဲ့ဒါအခုမဟုတ်ဘူးကြည်စမ်းကြည်စမ်းဖဲနဲ့ရန်သူလက်အောက်ရောက်နေတဲ့အခါမှာတကယ်ဖြစ်ရမှာကတခါတည်းဘာပဲဖြစ်ဖြစ်တို့မသိအောင်ဆိုတဲ့ဒီလိုစိတ်နဲ့လုပ်ရမှာအခုတော့မဟုတ်တော့ဘူးမင်းအတောင်မှန်ကြီးကငါခေါင်းပေါ်ကျနေတယ်ကွအဲမင်းအမွေးတွေကငါစူးတယ်ဟာနေဟောအဲ့ဒါလိုဖြစ်နေပြီဆိုကြလေကအဲ့ဒါရန်သူလက်တွင်သက်ဆင်းရခြင်းရဲ့အကြောင်းပါပဲသူတို့ညီဟလာမင်းယုံမာလားငါယုံမာလားလုံးတဲ့ချိန်မှာပဲမုတ်ဆိုးကပိုက်ကွန်လေးယုံလိုက်ပါပြီယုံလိုက်ပြီးတာနဲ့အသာလေးဖြီးပြီးတော့မှဟလာငုံနေနော်တက်ဖြတ်ပြီးတော့မှအိမ်ကမရမျက်နှာလှအောင်ပါသွားပါပြီဗျာအဲ့ဒါပါလေခိုက်ရန်ဖြစ်ခြင်းဟာပျက်စီးခြင်းရဲ့အကြောင်းပါပဲ။စာထဲမှာလည်းပြောပါတယ်အဲ့ဒီမုတ်ဆိုးကလေဒီငုံတွေကိုဖမ်းတယ်ဆိုတဲ့အခါမှာငုံတန်လေးပေးပြီးတော့ဖမ်းတယ်ဒါလေးရှိတယ်။ဘုန်းကြီးတို့အညာမှာဆိုရင်တော့ဂျိုးတို့ခါတို့တဲတဲ့လူတွေဟာဒီဘက်ကဂျိုးမာလေးနဲ့ဂျိုးဒီတွေဖမ်းတာပါပဲ။တနည်းပြောလို့ရှိရင်သူတို့အတန်နဲ့သူတို့ပြန်ဖမ်းတာပါပဲ။အခုလည်းကြည့်ပါနော်မိုးဆိုးဟာငုံတံပေးပြီးတော့ငုံနေစူဝေးအောင်လို့ငုံနေစူဝေးသွေးပြီးသူရင်အခုပြောတဲ့အတိုင်း मी मनो फिदारी चाउलाई दा तगेले मी मनो फिगियो गौनी हा आलो मौसुले ट्विन तसिन या बारे सपाउ लाइदे खाजेरो अकुना रोंगा प्यो मकाउ सो मकाउ ने गौ हा अशिन देवर अलाउ ने नो दिलोरी सारे मा पिन्याशी हा बोजी दुकुना जान दवा रा बाले सोरो भया अलाउ गा अकुना गौ ने यान ဖြစ်နေပြီဆိုတာလည်းသိရောဩယံဖြစ်တဲ့အရာဟာအန္တရာယ်ရှိတဲ့အရာပဲမဖြစ်ဘူးမဖြစ်ဘူးငါပရိသတ်တော့ဒုက္ခအဖြစ်မခံဘူးဆိုပြီးတော့ဘုရားလောင်းငုံကအခုနငုံနကောင်ယံဖြစ်ကလေးကကိုသူပရိသတ်ခေါ်ပြီးတော့တခြားကိုထွက်သွားခဲ့တာရှိပါတယ်ဒါကြောင့်မလို့လောကထဲမှာမညီမညွတ်ဖြစ်ပြီဆိုရင်ဘယ်တရားမဆိုဆင်းရဲဒုက္ခရောက်ကြရတာပဲမညီညွတ်တဲ့အရာကိုသူတော်ကောင်းတွေကလည်းပဲမနေပြောပါဘူးကိုယ်ပရိသတ်လွတ်ရကျွတ်ရကိုနော်လမ်းညွန်ပြီးတော့မှထွက်ခွာသွားကြတာတွေရှိပါတယ်ညီညွတ်မှုကင်းပျက်စီးခြင်းအရင်အမြတ်တာတဲ့ပျက်စီးခြင်းရဲ့အရင်အမြတ်ကတော့ညီညွတ်မှုကင်းခြင်းပါပဲဘုန်းကြီးတို့အခုနော်ဓမ္မစကူဖောင်ဒေးရှင်းမှာအလုံးလုံးနေရတဲ့ဆောင်ရွက်နေရတဲ့အပိုင်နေမှာရောတခြားတခြားကိုရကိုဒေတာပေါ့နော်ရှင်ကြည်လေးမှာသင်တန်းနေလုံနေရတဲ့အခါတွေမှာရောညီညွတ်မှုကိုအထူးတတိထားဆောင်ရွက်ကြရပါတယ်အပျော်လည်းတတိထားရပါတယ်အပြုလည်းတတိထားရပါတယ်ဘာကြောင့်လို့ဆိုတော့စိတ်ဆိုတာမြင်ရတာမဟုတ်ဘူးလေပြောတာကကြားရတယ်ပြုတာကမြင်ရတယ်အဲ့ဒီအပျော်နဲ့အပြုကိုဆင်ကျင်နိုင်မှညီညွတ်မှုဆိုတာရတာပါတချို့ပြောထားတာရှိတယ်မို့လားသူစိတ်ကိုသိခြင်းရင်သူအပြောကိုနားထောင်သူအလုပ်ကိုကြည့်တဲ့အဲ့ဒါသူစိတ်ကိုသိရတယ်အဲ့တော့ဘုန်းကြီးတို့ကတော့ပြောတာပေါ့အေးဘာလို့လဲနော်သီးခံပေါင်စီကောင်းနီအာထုတ်သူတော်ကောင်းအလုပ်လို့ဘာလဲသီးခံရပါတယ်သီးမခံမဲနဲ့အဖွဲစည်းဟာမညီညွတ်နိုင်ပါဘူးနိုင်ငံနဲ့ခြိပြောမယ်ဆိုရင်လည်းနိုင်ငံသူနိုင်ငံသားတွေဟာအဲ့ဒီခန္တီတရားတူနဲ့တူလက်ခံထားဖို့အင်မတန်အရေးကြီးပါတယ်။မြတ်စွာဘုရားကနေပြီးတော့တန်ဃာတော်တွေကိုဝိနည်းသိက္ခာပုဒ်တွေပညတ်တာဟာဝါတော်20မှနော်ဝါတော်20ကျော်တဲ့အခါကျတော့မှပညတ်တာပါ။ဟောဒီဝါတော်20အတွင်းမှာဘုရားရှင်ဟာတန်ဃာတော်တွေကိုဘယ်တရားတွေနဲ့များဆုံးမဩဝါဒပေးထားတယ်လဲဆိုရင်အာလုံးသိတယ်ဩဝါဒပါတိမောင်းနဲ့ပေးထားတာပါဟုတ်ပြီဩဝါဒပါတိမောင်းသုံးဂါထာထဲမှာအများစုကတော့ဖြင့်ဒုတိယဂါထာအတိများတာပေါ့ဗျာမကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားနော်ဒီသုံးခုကတော့အတိများတယ်သူ့ရဲ့မူလင်းပါဠိတော်မှာတချို့သိမသိပါဘူးလင်္ကာလောက်သိတာမူရင်းပါဠိကတော့တပပပတ္တအာကရဏကုတလသူပတံပဒသစိတပရိယောတပနံဧတံဗုဒ္ဓါနသာသနံနဲ့ဒါထားပါတော့ဘုန်းကြီးတို့ပထမအုပ်ဆုံးဂါထာပြောကျင်တာကစစာခြင်းမြတ်စွာဘုရားကခန္တီပရမံတဘောတိဋ္ဌိခာတဲ့ညီညွတ်ခြင်းရင်ဘာလိုအပ်တယ်လဲအောင်မြင်ခြင်းရင်ဘာလိုအပ်တယ်လဲအစဉ်စဉ်ကြည်လိုက်ပါအောင်မြင်ဖို့ရာညီညွတ်ဖို့လိုပါတယ်ညီညွတ်ဖို့ရာဘာလိုတလဲဆိုရင်ခန္တီမေတ္တာလိုပါတယ်ဒါကြောင့်မလို့မြတ်စွာဘုရားကတန်ဃာတော်တွေကိုစစခြင်းခန္တီစကားမိန့်ကြားတော်မူခြင်းဖြစ်ပါတယ်ဒါကြောင့်ဘုန်းကြီးတို့ကလည်းပဲဆောင်ရွက်နေတဲ့အခါမှာတိခံဆိုတဲ့စကားလေးကိုစပြီးတော့ပြောပါတယ်တိခံပြီဆိုရင်စာကလည်းပြောပါတယ်တိလသမာဓိပညာဏခန္တီပဒါနာကာရဏသဗ္ဗေပိကုတလာဓမ္မာခန္ဓရာယတ္တာဝဝုတ္တရိတဲ့လောကမှာကုသိုလ်တရားတွေတိလသမာဓိပညာတွေရှိတယ်တဲ့အဲ့ဒီတိလသမာဓိပညာတိုးပွားချောင်းရချောင်းရဲ့အရင်အမြစ်ကဘာလဲဆိုတော့ခန္တီပဒါနာကာရဏခန္တီဟာအကြောင်းရင်းပဲတဲ့တဗ္ဗေပိကုတလာဓမ္မာကုသိုလ်တရားအလုံးဟာခန္ဓာယတ္တာဝဟုတ်တည်းတဲ့ခန္တီနဲ့ပဲဆက်ဆက်ပြီးတော့ခန္တီနဲ့ပဲချိတ်ဆက်ထားတာဖြစ်တယ်ဒီလိုဒေသနာတွေရှိပါတယ်ဒါကြောင့်ဘုန်းကြီးတို့အဖွဲ့အစည်းမှာပဲဆောင်ရွက်ဆောင်ရွက်မိသားစုအချင်းချင်းပဲဆောင်ရွက်ဆောင်ရွက်အဲရောဆရာတော်ဘုရားကြီးမိန့်တယ်လို့ဘောတယောက်တည်းနေတဲ့အောင်တည်နေနေရတယ်တဲ့ အများနဲ့နေတဲ့ဖို့ဆိုရင်မေတ္တာပါမအစဉ်ပြေတယ်ဟုတ်ပြီအဲ့ဒီမေတ္တာဆိုတာအမိုးအကာပဲတဲ့အရင်ကငါဘာလဲခန္တီဆိုတဲ့နော်အမာခံဖောင်ဒေးရှင်းကောင်းရတယ်တဲ့ဒါကြောင့်မလို့မိမိတို့မှာခန္တီဓာတ်တွေလေ့ကျင့်ပေးဖို့လိုပါတယ်အလေ့ကျင့်မရှိဘဲနဲ့ခန္တီဓာတ်အားကောင်းဖို့ဆိုတာမလွယ်ပါဘူးနော်ဘုန်းကြီးတို့ကြာဘူးတာလေးပြောရရင်တော့ဗျာအမျိုးသားတယောက်ကလူပြိုကြီးသူကဖျားလောင်းရဲ့ခန္တီတိခံမှုတွေကိုအင်မတန်ကျေနပ်ပြီးတော့ကြည်ညိုအားရပြီးတော့သူကဟိုခဏတဖြုတ်ဖြစ်ဖြစ်ဆိုပြီးတော့သူကယသေဝစ်အဲယသေမှာလည်းဖျားလောင်းခန္တီဝါဒီဇတ်ဒီသဘောကျပြီးတော့သူ့ကိုယ်သူယသေဥခန္တီတဲ့နာမည်ပေးတာနာမည်ပေးထားပြီးတော့တော်တဲ့တောင်တဲ့တော့သူကမထွက်နိုင်ဘူးသူ့အိမ်မှာပဲလူပြိုကြီးဆိုတော့အဲခန္တီနှလုံးအစင်သုံးပြီးတော့မှသူကနေတယ်ဗောဗျာနေတဲ့ခါကျတော့သူကဖျားလောင်းနေထုံနှလုံးမူလိုက်တော့ဩဖျားလောင်းနေဟာလူသိရှင်ကြတောထွက်ပြီးတော့တရားကျင့်နေဒါဆိုရင်ငါလည်းပဲခန္ဒီပါရမီဖြည့်တဲ့ခါလူသိရှင်ကြကြည်ညာပြီးကျင့်ရင်တော့ပို့ပြီးတော့ခန္ဒီဓာတ်တွေငါမှတိုးပွားလောက်တယ်ဆိုပြီးတော့သူ့အိမ်ရှိစာချိတ်ထားတယ်တဲ့ယသေကြီးဥခန္ဒီယနေ့ကစာ၍အားလုံးကိုသီးခံပြီတဲ့စာရေးထားဖျားလောင်းနေတောထွက်သလိုပေါ့လူသိရှင်ကြအဲ့တော့ဟာရွာတွေကတော့ဟာကိုဘသူတို့များပေါ့အင်းရသေးဝတ်သွားတာခန္တီပါရမီဖြည့်အိုးသာဓုသာဓုသာဓုလူကြီးတွေကသာဓုကောင်းတယ်အဲကလေးတွေကတော့အဲ့လိုမတွေ့ဘူးဟာတို့ဘသူကြီးကဥခန္တီဖြည့်လို့အခုအားလုံးကိုသီးခံမယ်ဆိုပဲတို့စမ်းကြစို့ကလေးတွေကဘယ်အချိန်စမ်းအောင်ညပဲစမ်းတာညာပဲရောက်တော့ရေသေးကြီးဥခန္တီဖရာတွေရှိခိုးတရားတွေမှတ်ပြီဆိုလို့ရှိရင်အပြန်လှမ်းអော်တယ်ဗျို့ရေသေးကြီးဥခန္တီဟဲ့ဘာလဲဟဲ့ကလေးတို့ရဩတပါးတဲ့နဲ့ဘာသမမကြရကုတ်ကုတ်ကုတ်ကုတ်နဲ့သူများအိမ်ကကြက်ခိုးချက်စားနေဩဘက်နဲ့ကြက်ခိုးချက်ရမယ်လဲကလေးတို့ရဲ့တောက်တီတောက်တီအဲသူတို့အပြင်ကစကားနဲ့လဲစအဲညာရေသေးကြီးဥခန္တီအိပ်ပြီဆိုရင်အိမ်ကလေကားကြီးဟိုဖြိုးရေအိုးတွေဟိုရွှေတီရွှေမနေ့ကင်းကြအလေကားမကြည့်တော့ဘူးအကြီးဦးကဘယ်နဲ့ရောက်မှမသိဘူးအဲ့တော့တည့်ရက်လဲအဲ့လိုစကားနဲ့စအထဲတည်းကဟိုရွှေတီရွှေအဲနောက်တည့်ရက်လဲကြာလာတော့ညာဘက်အိရတာလဲသိအမဟုတ်ချင်တော့တရားလိုအထုရတာကလဲသမာဓိကသိမရချင်တော့စိတ်ထဲမှာနည်းနည်းလေးတော့ခုလာတယ်ကြာလာတော့ဒီကလေးတွေနဲ့လက်ရံဖြစ်လို့လဲမတော်ဘူးစာရည်လည်းချိတ်ထားတာအားလုံးကိုတီးခံပြီဆိုတော့အဲ့နေပြီးတော့သူနေရင်နေရင်နဲ့ကြာတော့အေးငါဟာအားလုံးကိုတီးခံပဲဆိုပြီးတော့ကြိုးစားတာအခုကလေးတွေကတော့ငါစမ်းနေပြီဒါမှမဟုတ်ငါအစမ်းမခံနိုင်ဘူးဒီတိုင်းသာဆိုရင်တော့တရားမရခင်ငါသေလိမ့်မယ်ဆိုပြီးတော့သူကယသေးကြီးကစာပြောင်းရေးတယ်တဲ့ယနေ့ကစာပြေယသေးကြီးဥခန္တီခံတဲ့မှခံပြီအဲ့ခန္ဓာမှာခံပြီးဆိုတော့ကလေးတွေမလာတော့အဲအခုဘုန်းကြီးတို့အားလုံးကလည်းနော်ခန္ဓာမှာခံမဲ့လူတွေပါပဲအားလုံးကိုသီးမခံနိုင်သေးပါဘူးသို့တော်လည်းပဲတကယ်ငြိမ်းချမ်းရေးတွေရကြင်ပါတယ်တကယ်အောင်မြင်ချမ်းသာကြင်ပါတယ်ငြိမ်းချမ်းခြင်းရဲ့အရာသာလိုချင်ပါတယ်ဆိုရင်တော့ညီညွတ်ဖို့လိုပါတယ်ဆရာတော်တပါးပြောသလိုပေါ့ညီစေခြင်းရင်ညွတ်ပေးရတယ်တဲ့ဘုန်းကြီးတို့ဒီလက်ငါးချောင်းဟာမညီပါမယ်လို့เนาะညွတ်လိုက်လို့ရှိရင်လုပ်ငန်းကိစ္စလုပ်ရတဲ့အခါလိုရာခရီးရောက်တာပါပဲဟာငါးရှည်တယ် तू อ่ะဥတယ်ဟာငါးဝတယ် तू อ่ะပိန်တယ်လို့ရင်ဘယ်ကိစ္စပြီးမလဲဒီလက်ဟာဆောင်းစရာရှိဆောင်းเนาะမစရာရှိမရေးစရာရှိရေးဆောင်းစရာရှောင်းစရာတွေကိုဆောင်းဖို့ရှောင်းဖို့တာဖြစ်တယ်ဒါကြောင့်မလို့တကယ်ညီညွတ်ရင်တကယ်ငြိမ်းချမ်းမှုဆိုတာရနိုင်ပါတယ်เนาะအဲ့ဒါဖုရားရှင်ကိုယ်တိုင်ကပင်လင်ခန္တီတရားနဲ့တန်ဃာတော်များကိုဩဝါဒပါတိမောက်မှာမိန့်ကြားထားခြင်းဖြစ်ပါတယ်အဲဘုန်းကြီးတို့အဲဒုတိယနှစ်ဆက်ပြီးသွားတော့တတိယမစ္ဆာဆက်ပေါ့ဇတ်တော်အမှတ်30နဲ့ကိုဖြစ်ပါလေမြတ်စွာဘုရားဒီဇေတဝန်အကြောင်းမှာနေတုန်းကမယားဟောင်းဖျားယောင်းခံရတဲ့ယဟန်တပါအကြောင်းပြုပြီးတော့မှခေါ်ကြတော်မူခဲ့ခြင်းဖြစ်ပါတယ်အဲ့တော့ထိုယဟန်သည် ตาดนามาปิ้งยีโลลาบาเรตางาโรรีตีเรกาพยาท่านขอตัวพยากะเฮ้ตีนปิ้งยีโลลูทั่วเชนิเรสุรามานะมัมมาเรพยาเอ้บ้าจอมยาตีนลูทั่วเชมัมมาพยามะยาหงพยาหงโลบาพยาสุรเอ้เอรี่อะเมียวตะมีหาเดดีบัวมาดาตีนเยอโจแมปิ่ดาหมอพูชื่อตรงกาเลตู้หาตีนเยอโจแมผิดเกบุเดเนาะ เนาะไอ้นี่မျိုးသမီးမိမအကိုအမေပြုတ်ပြီးတော့သင်ဟာသင်ပေါက်တေဝရောက်နေတာငါကယ်လို့သေပေါက်တေဝကလွတ်မြောက်ခဲ့တာဆိုပြီးတော့ဘုရားကစတော့တန်ဃာတော်ကြီးရဲ့မေးလျှောက်ခြင်းနဲ့ဟောဒီမစ္ဆမစ္ဆဆိုတာငါအဲ့ဒီဇက်ကိုပြန်ဟောခြင်းဖြစ်ပါတယ်အဲ့ဒီချိန်တုန်းကဘုရားအလောင်းကမင်းရဲ့ဘရောဟိတ်အမတ်ကြီးဖြစ်ပါတယ်မင်းရဲ့ဘရောဟိတ်အမတ်ကြီးဖြစ်တဲ့အချိန်ကမှအဲ့မှာတန်ဃာ ပြီးတော့မှကာမဂုဏ်နဲ့ပြောနေတာဒါဘုန်းကြီးတို့တစ်ဖက်ကကြည့်ရင်တော့အရှင်ဘုရားငားမာနဲ့ငားနဲ့ပြောတာဟုတ်ပါမလားဖေဟာသူတို့ဒုက္ခရောက်နေကြတာမဟုတ်လားလို့မတွေးနဲ့ကိုယ့်မျက်စိနဲ့မှကြည့်နဲ့เนาะကာမတရဝါတွေဟာကာမနဲ့ပဲပြောနေကြတာပဲလူကမို့လို့သူတို့ကိုနှိမ်လို့ပြောနေမှာမဟုတ်ဘူးစိတ်ဆင်းရဲနေမှာလို့သွားမတွေးနဲ့သူကာမအာယုန်နဲ့သူ့ဟာသူပြောနေတာအဲ့ဒီချိန်ခါမှာနော်ရှီယာငါးမကသွားနောက်ကငါးဒီကငါးကြီးကလိုက်သွားရင်သွားရဲနဲ့ငါးမကကွန်နှံ့ရကွန်နှံ့ရတဲ့ခါကျတော့သူကတခါတည်းလွတ်အောင်ရှောင်းပြီးတော့မှသွားတဲ့အချိန်ဟိုနောက်ကကာမတဏာနဲ့ငန်းငန်းတဲ့လိုက်နေတဲ့ငါးကကွန်နှံ့မခံဘူးမဟုတ်တဲ့အနံ့ခံနေမှာပေါ့ဒါပဲရှိတာဘယ်နဲ့ရန်သူအနံ့မခံဘူးတဏာနဲ့ပဲတဏှာနဲ့ပဲသူကပြောနေတော့ဟိုတတိမမူခူးမမြင်ဆိုတာလို့ပဲယံသူမမြင်ဘူးအဲ့ဒီမှာပါသွားပါပြီဗျာတန်ငါသေးရဲ့ငါးများချိစာမိပြီးတော့ပါသွားရောဗျာပါသွားတော့ငါးကြီးကလည်းကြီးတော့တန်ငါသေးလေးကဟာဒီကကြီးကွာတို့တော့ဒီမှာပဲတက်ပြီးတော့ဒီမှာပဲကင်စားကြစို့ကွာဆိုပြီးအဲ့ငါးကြီးချပြီးတော့မှအဲ့ဒီမှာဟိုမီးသွားရှာနောက်ပြီးတော့မှလည်းတခြင်းဟိုတခြင်းပေါ့သူဒီငါးကိုကင်စားဖို့အတွက်တခြင်းရွေးမယ်ဆိုပြီးတော့သူတို့ကဆောင်ရွက်နေကြတဲ့အချိန်မိကြီးလို့ဖို့တခြင်းလို့ဖို့ဆောင်ရွက်နေကြတဲ့အချိန်ခါမှာဟိုငါအခုနာကာမနဲ့ပြောပြီးတော့မှမိနေတဲ့အချိန်နော်ငါးများကျိစာမိလာလို့ကိုယ်မော်ရောက်တဲ့ငါအဲ့ဒီငါးကဗဇက်ကနေပွတ်စီပွတ်စီနဲ့ယွနေတယ်哦ဟောဒီနော်ငါဘောကတန်ဃာတယ်ငါများကျိစာမိပြီးတော့ဟောဒီတေပေါ့တေဝါငါရောက်နေပြီကြည်စံငါ့ကိုမကြခင်နော်တခြင်းရှို့ပြီးတော့ကင်စားကြတော့မယ်အဲ့တော့ဒီငါ့ကိုကင်စားမယ်ဟောဒီမိကြီးရဲ့ဆင်းရဲကလည်းပဲငါအတွက်တော့ဆင်းရဲမဟုတ်ပါဘူးတဲ့ဟောဒီတခြင်းရှို့ခံရလို့ရောက်မဲ့ဆင်းရဲကလည်းငါ